မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့အကြားမှတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းကကြေးရွာတချို့မှာမြန်မာစစ်တပ်ကကျောင်းဆရာတချို့အပါအဝင်ကြေးရွာအုပ်ချုပ်ရေးမှူးနဲ့ရွာသားအတော်များများဒီရက်ပိုင်းအတွင်းမှာပဲဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်အေအဖွဲ့နဲ့ဆက်နွယ်မှုရှိတယ်ဆိုပြီးမတင်ကားမှုနဲ့ဖမ်းဆီးခဲ့တာဖြစ်ပြီးစစ်ဆေးတာတွေလုပ်နေတယ်လို့ဆိုပါတယ်ဒီအပေါ်မှာမြန်မာစစ်တပ်ဘက်ကတော့ဘယ်လိုတုံ့ပြန်ပါသလဲရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောင်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော် AA နဲ့ဆက်နွယ်မှုရှိနေတယ်ဆိုပြီးမတင်ကားမှုနဲ့ဖမ်းဆီးထိန်းသိမ်းခံရတာတွေတနေ့တခြားပုံများပြားလာနေပါတယ်မနေ့ကစနေနေ့နဲ့တောက်ကြနေ့မှာဘူရီတောင်မြို့နယ်ကြောက်ရံကျေးရွာတွင်ကျောင်းဆရာသူတို့ပါဝင်ရွာအုပ်ချုပ်ရေးမှူးနဲ့ရွာသားတွေကိုမြန်မာစစ်တပ်ကနေဖမ်းဆီးစစ်ဆေးနေတယ်လို့ဘူရီတောင်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်ဆောင်ရွှေကပြောပါတယ်
ကျောင်းရံမှာလေဒီကိုကြီးနဲ့ကတည်းကတက်မတော်ကဝိုင်းထားတယ်ရွာကိုဝိုင်းပြီးမှဆိုက်ချင်းနေတယ်လို့ပြောတယ်အဲဒီမှာကျောင်းရံအုပ်ချုပ်ရေးမှူးဦးချန်မောင်နဲ့နောက်ပြီးတော့ကျောင်းဆရာတယောက်လေနိုင်အောင်ထွန်းအဲဒီရွာကျောင်းဆရာသူတို့မျိုးကိုလေဖမ်းထားတယ်နောက်ပြီးတော့အဲ့ဒီတော့မှဒီစေဝတော်အုပ်စုချက်ကလူတွေလေးပြေးတော့တာရှိနေတယ်။တော့အဲ့ဒီဘက်ကဒီမယုံကောင်ကအလုံးရှည်ဆိုတဲ့ကလေးနဲ့နောက်ဒီရည်တွေဝါကဥမုခဲစိန်အစုံမှလူကြီးရောက်ကိုဖမ်းထားတယ်။
တောက်ကြန်လေးကလေးကမြန်မာစစ်တပ်ကနေရွာထဲဝင်လာပြီးဝိုင်းပါပိတ်ဆို့စစ်ဆေးနေလို့ရွာသားတချို့ကလည်းကြောက်လန့်ပြီးတိမ်းရှောင်နေတာလည်းရှိနေပါတယ်။တိမ်းရှောင်နေသူကြောက်ရွံ့ရွာသားတို့ကတော့မြန်မာစစ်တပ်ကနေရွာသား26ဦးခန့်ထိန်းသိမ်းထားတယ်လို့ပြောပါတယ
်။ကြောက်ရွံ့ကတရားနောက်ကနေလေးကြီးရောင်းလေးဝိုက်ကြတယ်ရွာကအေးချင်းအေးရောင်းလေးရှိတယ်လေ။ဟုတ်တယ်အောက်ကင်းမှုနဲ့တိမ်းရှောင်ရောက်ဖမ်းရတယ်လို့ပြောတယ်မြန်မာနိုင်ငံကလည်း
ဒီအထက်ဖန်ခန့်ထားရတဲ့ကြောက်ရံကြီးရွာကကျောင်းဆရာနိုင်အောင်ဆုံးကိုမြန်မာစစ်တပ်ဘက်ကစစ်ဆေးနေစေလို့ဗုဒ္ဓတောင်မြို့နယ်ပညာရေးမှူးဦးတန်းဖေကအတည်ပြုပြောပါတယ်
။ဟုတ်ကဲ့အခုဒီလေကျွန်တော်တို့ကိုတရားဝင်အကြောင်းကြားကြတော့အဲဒီကမကဘူကြီးတယောက်ကသူ့ကိုစစ်ဆေးနေရရှိလို့အဲဒီကြောက်ရံမှာပဲအခုလောလောဆယ်ထိထားပါတယ်ဟိုဖုန်းနဲ့တော့ကြောက်ကြတာရှိလောလောဆယ်အဲဒီမှာထိထားတာကကျွန်တော်သိရတဲ့ကရွာသားတွေအားလုံးပါဟိုထွက်ခွင့်မပြုသေးတဲ့အနေအထားမှာရှိတယ်
ဘုရင်တော်မြို့နယ်ကြောက်ရံကျေးရွာတွင်မြန်မာစစ်တပ်ကနေစစ်ဆေးနေမှုနဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးတွင်မှုဘုံမကျုပ်စော်မင်းထွန်းကခုလိုပြောပါရယ
်ကျွန်တော်တို့ပြရတော့ကတော့အဲ့မှာတော့ဟိုကျောင်းဆရာတယောက်နေခဲ့တာရှိအဲ့တယောက်နဲ့ဆက်ဆက်တဲ့လူတွေပဲဖြစ်နေကျွန်တော်တို့ဟိုစစ်နေတဲ့ကျောင်းဆရာတယောက်ရှိတယ်
အလားတူဘူရီတောင်မြို့နယ်ပြင်ချောင်းကျေးရွာမှာတာဝန်ထမ်းဆောင်နေတဲ့မူလဆိုင်ပြကျောင်းဆရာသူဖြစ်သူနေစော်လင်းကိုဩဂုတ်လ9ရက်နေ့မှာမြန်မာစစ်တပ်ကနေမသိင်္ဂါလို့ဖမ်းဆီးဆေးရမှာတမတော်လှုပ်ရှားမှုသတင်းချက်လက်တွေကိုအေအေဘက်ကပေးပို့နေတယ်ဆိုတဲ့အထောက်အထားတွေစစ်ဆေးတွေ့ရှိရတယ်လို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်စစ်ဆေးခံရတဲ့ကျောင်းဆရာတွေကိုအကြမ်းဖက်တိုက်ဖျက်ရေးဥပဒေပုံမှန်50က50နှစ်ခန့်သို့နဲ့အမှုဖွင့်အရေးယူထားပါတယ်ဒီနေ့မနေ့မှလည်းကြောက်တော်မြို့နယ်ချောင်းတူကျေးရွာဘက်မှာဘုံးပေါက်ကွဲခဲ့လို့မြန်မာစစ်တပ်ကနေချောင်းတူကျေးရွာသားတွေကိုစစ်ဆေးနေစေလို့ကျေးရွာသားတွေကပြောပါတယ
်ဘုံးတောင်ပေါက်တယ်လို့ပြောတယ်ချောင်းတူရွာရဲ့တောင်ဖက်ကိုကြားဝတ်ထင်တယ်စီးဆင်းလို့မရှိပါဘူးရွာသားတွေကတော့ကလေးတွေကိုလူမတွေကိုစူးထားတယ်တက္ကအဲ့လိုမျိုးရော့သားတွေဆိုတော့တရားလင်းကဆက်လို့ရှိမှာပေါ့
ဒီမနေ့9နိုင်ခန့်မှာချောင်းတူကြေးရွာနဲ့ဝါတောင်ကြေးရွာကြားတောင်စင်ဒီမှာမိုင်းပေါက်ကွဲတန်နဲ့တနပ်ပစ်ခတ်တန်တွေပေါ်ထွက်ခဲ့ပြီးမွန်လွဲပန်းမှာမြန်မာစစ်တပ်ကနေချောင်းတူကြေးရွာတွင်ကိုဝေရောက်ပြီးတော့ရွာသားတွေကိုခိုးယူစစ်ဆေးပြီးအသက်20ဝန်းကျင်လူငယ်12ဦးကိုထိန်းသိမ်းထားတယ်လို့ကြေးရွာအုပ်ချုပ်ရေးမှူးအဖွဲ့ဝင်တွေကပြောပါတယ်ရခိုင်ပြည်နယ်တွင်းမှာမနှစ်ကဆက်လို့မြမတပ်မတော်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့ကြားစိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲစဉ်တွေအတွင်းအေအေနဲ့ဆက်ဆက်တယ်ဆိုပြီးမတင်ကမှုနဲ့ဖမ်းဆီးခံရသူတွေတနေ့ဆက်တနေ့များပြားလာနေပါတယ်။လက်ရှိမှာမတင်ကမှုနဲ့ဖမ်းဆီးခံရသူ180ကျော်ရှိနေပြီလို့လည်းရခိုင်တိုင်းဒေသမျိုးနွယ်များစီယုံကနေစူလိုင်လကုံပိုင်းမှာစီရင်ကောက်ယူထားပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်သတင်းပေးပို့ထားတာပါ။